စစ်တပ်တင်နေတဲ့ယူကရိန်းနိုင်ငံကောက်ဝေးရေးအတွက်ခံစစ်လက်နက်တွေရောက်မလားဆိုတာတမန်ဆောင်အစိုးရကအလေးနဲ့ဆန့်စစ်နေတယ်လို့အမေရိကန်ကောက်ဝေးဝန်ကြီးဂျင်မက်ဒစ်ကကြော်တာပြီးနေမှာပြောပါတယ်။အဲဒီလိုလို့ရင်ချင်းချောက်မှုတစ်ခုအဖြစ်ရုရှားကမြင်မလာနိုင်ဘူးလားဆိုတဲ့မျိုးပုံကိုတော့ဝန်ကြီးမက်ဒစ်ကကိုယ်တိုင်ကရန်လူကြည့်ကြော်သူမဟုတ်ရင်ခံစစ်လက်နက်တွေပေးတာကိုရန်လူရဲ့လုပ်ရလို့မြင်မှာမဟုတ်တဲ့အကြောင်းပြန်ပြောပါတယ်။ခံစစ်လက်နက်တွေယူကရိန်းကိုရောက်ရင်မလိုအပ်တဲ့ရုရှားကိုရန်စားသလိုဖြစ်သွားမယ်လို့အမေရိကန်အစိုးရကမြင်ခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီအရင်ကပယ်ချထားခဲ့တဲ့စီစဉ်ပေါ်တမန်ဆောင်အစိုးရဖွဲ့တာဝန်ရှိသူတွေကအခုပြန်စဉ်းစားနေကြတာပါ။ဝန်ကြီးမက်ဒစ်နဲ့ယူကရိန်းတမန်ဘက်ထရိုပိုရှန်ကူကြာသာပြီးနေကပူးတွဲလုပ်တဲ့ဒင်းစာရှင်းလင်းပွဲတွင်လက်နက်ရောင်းချမဲ့စီစဉ်နဲ့ပတ်သက်တဲ့အချင်းစရာကိုမေးတဲ့အခါတမန်ဘူရှန်ကူကတိုက်ရိုက်ပြန်ပြေမသွားပါဘူး။ဒါပေမဲ့လည်းမိမိတို့တပ်ဖွဲ့တွေနဲ့မိမိတို့နယ်မြေကိုတိုက်ခိုက်ဖို့ရုရှားကဆုံးဖြတ်ခဲ့မယ်ဆိုရင်ခံစစ်လက်နက်တွေကပိုပြီးထိထိရောက်ရောက်တုံ့ပြန်နိုင်မယ်လို့သမရပူရိုရှန်ကိုကပြောပါတယ်